တော်တာရှင်များရှင်မြန်မာနိုင်ငံမှာဒီကနေ့ဟာဇူလိုင်လ5ရက်နေ့ကူးသွားပြီဖြစ်ပေမဲ့7နှစ်ခွဲကျော်အချိန်ကြာနေတဲ့အမေရိကန်ပြည်ထောင်စုမှာတော့ဇူလိုင်6ရက်နေ့ပဲရှိနေသေးပြီးဒီကနေ့ဟာတော်တာရှင်တွေတည်ကြတဲ့အတိုင်း230မြောက်အမေရိကန်နိုင်ငံသားတွေရဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်သမ္မတဘုရားကတော့အမေရိကန်တပ်သားတွေအတွက်ထောက်ခံမှုပြသဖို့ခရီးထွက်နေပါတယ်ဒီအကြောင်းကိုအင်ဂျီရောကနေ VOA သတင်းတော်ပေါ်လာဝီဆင်ပေးပို့ထားတဲ့သတင်းဆောင်မကိုဒေါ်လာလာတန်းကဆက်ပြီးတော့တင်ပြပေးပါလားရှင
်ဟုတ်ကဲ့နန္ဒာအမေရိကန်ပြည်ထောင်စုမှာတော့ဇူလိုင်လ4ရက်နေ့ပဲဖြစ်ပြီးနေကျဲကျဲတောက်ပူပြင်းလာတဲ့အခုလိုနေ့မှာသမ္မတဘုရားစီးနင်းလာတဲ့ Air Force One ဂျက်လီယင်ကြီးဟာကယ်ရိုလိုင်းနားမြောက်ပိုင်း Fort Bragg အနီးမှာဆင်းသက်ခဲ့ပါတယ်အဲ့ဒီမှာဆောင်ဆိုင်နေကြတဲ့စစ်မှုတန်းတွေနဲ့သူတို့တွေရဲ့မိသားစုဝင်တွေကိုသမ္မတဘုရားကနှုတ်ခွန်းဆက်ခဲ့ပြီးအဲ့ဒီနေရာဟာလွတ်လပ်ရေးနေ့ကိုဆင်နွှဲဖို့အလိုက်ဖက်ဆုံးဖြစ်ပါတယ်လို့ပြောကြားသွားပါတယ
် Today we mark the 230th anniversary of American independence. And on this day when we give thanks for our freedom, we also give thanks for the men and women who
made our freedom. ဒီကနေ့လွတ်လပ်ရေးရဲ့230ကြိမ်မြောက်အထိမ်းအမှတ်ကိုကျွန်တော်တို့ဆင်နွှဲခဲ့ကြတယ်ဒီကနေ့မှာကျွန်တော်တို့ရဲ့လွတ်လပ်မှုအတွက်ကျေးဇူးတင်ရသလိုလွတ်လပ်မှုရရှိအောင်ကြိုးပမ်းပေးခဲ့ကြတဲ့အမျိုးသားအမျိုးသမီးတွေကိုလည်းကျွန်တော်တို့ကျေးဇူးတင်ပါပါတယ်
။အပြင်ဘက်နေပူကြီးထဲမှာပြောကြားတဲ့သမရရဲ့မိကုံးကိုနားထောင်ဖို့စစ်မှုတန်းပေါင်း 3,500 လောက်စုဝေးရောက်ရှိခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့ကြတဲ့နိုင်ငံစစ်တီတို့ရဲ့အစဉ်အလာကိုကြွရောက်လာကြတဲ့စစ်မှုတန်းတွေက
You are serving our country at a time when our country needs you. And because of your courage, every day is Independence Day in America.
နိုင်ငံအတွက်လိုအပ်နေတဲ့အချိန်မှာအမေရိကန်စစ်မှုတန်းတွေဟာတိုက်ပီအကျိုးကိုတည်ဖို့ထမ်းရွက်နေကြပါတယ်။သူတို့ရဲ့တပ်သည့်ရှိမှုကြောင့်လဲအမေရိကန်ပြည်ထောင်စုဟာနေ့တိုင်းလွတ်လပ်ရေးရနေတာဖြစ်ပါတယ်
ကျန်းမာမှုတိုက်ဖြည့်ရေးစစ်ကိုအနိုင်ရရှိဖို့အမေရိကန်စစ်မှုတန်းတွေရဲ့တန်တိတ်တန်းခိုင်မာမှုနဲ့အနစ်နာခံဆွတ်လုပ်မှုကအဓိကကြတယ်လို့လည်းမစ္စတာဘုရှ်ကပြောပါတယ်။အီရန်နဲ့အာဖဂန်နစ္စတန်မှာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတဲ့ကြားကတိုးတက်မှုအရေးလက္ခဏာတွေကိုတွေ့ရတယ်လို့လည်းသမ္မတကပြောကြားပါတယ်။အီရန်မှာအကြမ်းဖက်သမားကောင်းဆောင်အဘူမူဆာဖ်အယ်ဇာကာဝီမကြသည့်မီကတည်ဆုံးမှုကိုသမ္မတကထောက်ပြခဲ့ပြီးမဟာမိတ်ညွန်ပေါင်းတပ်တွေဝင်ရောက်စီးနင်းမှုများကြောင့်လေတပုံတွေဟာအတော်လေးအထိနာခဲ့ကြတယ်လို့လေသမ္မတကပြောကြားသွားပါလေခုလိုအပြုသဘောဆောင်တဲ့အစ်လက္ခဏာတွေကြောင့်အီရတ်မှာဆီလွတ်ချထားတဲ့အမေရိကန်စစ်သားတွေအရေးအတွက်ရှော့ချရေးကိုဥတီနိုင်မယ်မနိုင်ဘူးဆိုတာကိုတော့သမ္မတကရည်ညွှန်းပြောကြားသွားခြင်းမရှိပါဘူးဒါပေမဲ့လို့တော့စစ်သားတွေကိုပြန်လည်ရုပ်သိမ်းပေးဖို့အချင်းစရာရည်ဆွဲမယ်ဆိုရင်မဟာအမားကြီးဖြစ်လိမ့်မယ်လို့တော့သမ္မတကထားလောင်းပြောကြားသွားပါလေတက္ကသိုလ်ထောင်သုံးခုမလကဆလို့အီရတ်မှာစစ်ပွဲဆားခဲ့ပြီးနောက်အသက်ပြီးခဲ့ကြတဲ့အမေရိကန်စစ်သား2500ကျော်ကိုသမ္မတကဂုဏ်ပြုချီးကျူးလိုက်ပြီးဆက်လက်တိုက်ပွဲဝင်သွားဖို့လိုအပ်တဲ့အကြောင်းအလေးအနက်ပြောကြားသွားပါတယ်။သမ္မတလေးနဲ့ Fort Bragg ခံတပ်မှာကြီးတာဖွဲ့ဝင်တွေနဲ့နေလည်စာစားသုံးပြီးလွတ်လပ်ရေးမီးရှူမီးပန်းဖောက်ပွဲကိုကြီးရှုဖို့အတွက် Washington DC မြို့တော်ကိုပြန်လာမှာဖြစ်ပါတယ်။အဲ့ဒီမီးရှူမီးပန်းဖောက်ပွဲကြီးကိုလူ9တိလောက်လာရောက်ကြည့်ရှုကြမယ်လို့မျှော်လင့်ရပါတယ်။ကျမတို့အခုအတန်းထွင်ချိန်အပြီးနောက်တစ်နာရီဖြစ်တဲ့ Washington Center ချိန်ည9နာရီကျော်ကျော်လေးမှာပဲအဲ့ဒီမီရှူမီပန်းဖောက်ပွဲကြီးကိုစတင်မှာဖြစ်ပါတယ်။သမရကတော့သူ့မိသားစုဝင်တွေ Mix တွေနဲ့အတူအင်ဂျူရောကနေကြည့်ရှုမှာဖြစ်ပြီးချိန်ထဲမှာပဲတည့်ရကြိုးကျင်းပါတဲ့သူ့ရဲ့မွေးနေ့ပွဲကိုလည်းဆင်နွှဲသွားမှာဖြစ်ပါတယ်။သမရဘုရှင်နဲ့လာမယ့်ဇာတာပတိဇူလိုင်လ6ရက်နေ့မှာအသက်60ပြည့်မှလည်းဖြစ်ပါလေရှင်